COVID-19 ကြောင့်ရပ်တန့်သွားပြီးပြည်တွင်းစီးပွားရေးလုပ်ငန်းတွေပြန်လည်ကုစားဖို့အစိုးရကနောက်ထပ်ချင်းငွေတွေမကျခင်ထပ်ချပေးဖို့ရှိပါတယ်။လိုအပ်လာတဲ့ဘဏ္ဍာငွေအတွက်နိုင်ငံတကာအစိုးရတွေဖွဲ့စည်းရေးစီကနေငွေချေချရမှာစီးပွားရေးပြန်လည်ကုစားရေးမှာအစိုးရကဘယ်စီးပွားရေးလုပ်ငန်းတွေကိုအဓိကတွန်းအားပေးသွားဖို့ရှိပါလဲ။အပြည့်အစုံကိုတင်ပြပေးမှာပါ။ကျွန်တော်ကတော့စောထပ်ပါ။
COVID-19ကြောင့်စီးပွားရေးတရမှုတွေပြန်လည်ကုစားရေးကော်မတီကနေပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုနောက်ထပ်ချင်းငွေတွေထပ်ချပေးသွားဖို့ရှိရလို့ကော်မတီရဲ့အတွင်းမှဦးအောင်နိုင်ဦးကဒီကနေ့မီဒီယာတွေကိုပြောလိုက်ပါတယ်။ချင်းငွေတွေထပ်ထုတ်သွားပေးဖို့ရှိပါတယ်။ထပ်ထုတ်ပေးပိုင်းမှာလည်းအတုံးတုံးနဲ့မပြောင်းလဲပါဘူး။ကျွန်တော်တို့ကတရကန်လုံးနဲ့ပဲတပီထုတ်ပေးသွားပါမယ်။နောက်ကချင်းငွေကျော်လ
ချင်းဝေထုတ်ချေပေးနေရ6ကြိမ်မြောက်ရှိပါပြီ။ဦးစားပေးအနေနဲ့လက်ခစားအထည်ချုပ် CMB လုပ်ငန်းတွေကိုဦးစားပေးချေပါတယ်။အဲ့ဒီနောက်ဟိုတယ်နဲ့ခီးသွားလုပ်ငန်းအသေးစားစုံမှုလုပ်မှုလုပ်ငန်းရှင်တွေအားလုံးစုစုပေါင်းကျပ်ငွေ86ဘီလီယံထုတ်ချေထားပါတယ်။ချင်းဝေစားချပေးတဲ့အချိန်မှာရေးပေါ်ဇဝဲတဲ့ငွေကိုလူမှုဝန်ထမ်းရှာမှုငွေကနေကျပ်ငွေဘီလီယံ90စီမံဘဏ္ဍာဝန်ကြီးဌာနကနေကျပ်ငွေဘီလီယံ90စုစုပေါင်းဘီလီယံ100မှတည်ပြီးချင်းငွေစာချေပေးခဲ့ပါတယ်။အခုစီမံဘဏ္ဍာဝန်ကြီးဌာနကနေနောက်ထပ်ကျပ်ငွေဘီလီယံ100ထပ်ချပေးမှဖြစ်လို့လူမှုဝန်ထမ်းရှာမှုငွေဘီလီယံ90ကိုပြန်ပေးဖို့အဆုံးပြတ်ထားပြီးကျန်တဲ့ငွေကိုချင်းငွေဆက်ချပေးမယ်လို့ဦးအောင်နိုင်ကပြောပါတယ်။စီးပွားရေးပြည်လဲကုစားရေးအတွက်လိုအပ်လာတဲ့နိုင်ငံတော်ဘဏ္ဍာငွေကိုနိုင်ငံတကာဖွဲ့စည်းတွေကနေအမေရိကန်ဒေါ်လာသန်းပေါင်း1250အတိုးနှုန်းနည်းနည်းနဲ့ချေထားရပါတယ်။ချင်းဝေကိစ္စနဲ့ပတ်သက်လို့ယင်းဒီမြို့နယ်မှုနဲ့နိုင်ငံသားစီးပွားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးတန်းစင်လွင်ကဒီကနေ့နေပြည်တော်ဒေသရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ရပ
ါစီးပွားကုစားရေးမှုတွေမှာလိုတဲ့ငွေကြေးကိစ္စတွေရှိတယ်ဒီအတွက်ဂျပန်နိုင်ငံကရန်သုံးတဲ့ဘီလီယံပေးထားပါတယ်ဘတ်ဂျက်ဆပ်ပို့ပါဘတ်ဂျက်တွေတိုက်ရိုက်ထည့်ထားတယ် IMF နိုင်ငံတကာငွေကြေးကြောင့်ရန်မုံငွေအဖွဲ့ကအမေရိကန်ဒေါ်လာ3,900 ADB ကတန်း30ဖြစ်ပါတယ်ကဘာဘန်ကစုပေါင်း3,250ဖြစ်ပါတယ်။ပြောချင်တာကဒီအတွန်းတော့အမေရိကန်သက်သာတဲ့ချင်းဝေကျွန်တော်တို့စုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1,250ကျွန်တော်တို့ရယူဆောင်ရွက်ထားပါလေ
။အစိုးရအနေနဲ့ယင်းနှိမ့်နှံမှုမှာကျန်းမာရေးသုံးပစ္စည်းတွေလေယာသားငါစက်မှုစုံတက်တွေဖော်ဆောင်မှုနဲ့ဒီဂျစ်တယ်နည်းပညာသုံးစီးပွားရေးလုပ်ငန်းတွေဒါရီမှာအဓိကယင်းနှိမ့်နှံသွားဖို့ရှိပါတယ်။နိုင်ငံခြားယင်းနှိမ့်နှံမှုဆိုရင်အမေရိကန်ဒေါ်လာ4.3ဘီလီယံလောက်အခုနှစ်ထဲခွင့်ပြုထားရလို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံမှုကတော့89ခုရှိပြီးမြန်မာကျပ်ငွေ1.3ချွေလျာရှိပါတယ်။ NLD ဆိုရလက်ထက်မှာစင်ကာပူနိုင်ငံကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကတော့ဒေါ်လာ18ဘီလီယံနဲ့အဆင့်1ဖြစ်ပြီးအထွေထွေဌာနနဲ့အထည်ချုပ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပိုးခဲ့တာပါ။